ရင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်နဲ့ပတ်သက်ပြီးဤဥရောပသမဂ္ဂနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်ဈေးကွက်ကို EU ကုမ္ပဏီတွေပို့ပြီးလန်လန်ပီလာစီပါဝင်တဲ့ EU တရုတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်စုံဖြစ်ပြတဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်နှစ်ဖက်ညှိနှိုင်းနေကြတာဖြစ်ပြီးနှစ်ကုံနဲ့အထိဒီသဘောတူညီချက်ရပါမလားဆိုတဲ့တန်ပြရတွေရှိနေချိန်မှာအခုလိုပြောကြားလိုက်တာပါ။တရုတ်နိုင်ငံကိုအများဆုံးကုန်ပစ္စည်းတင်ပို့နေတဲ့ဂျာမနီကတွန်းအားပေးခဲ့တဲ့နောက်မှာ EU တရုတ်သဘောတူစာချုပ်အပိတချုပ်ဆိုရင်းနှီးဆက်လာပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ EU အရာရှိတွေကပြောကြားခဲ့ပါတယ်။